တရားပြည်နယ်နဲ့ကချင်ပြည်နယ်တွေကရဲတပ်ဖွဲ့ဝင်တွေဟာအကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာဇက်တိုက်ဆိုသလိုပါဝင်လာနေကြပြီးတရားပြည်နယ်မှာတော့ဒီအပိုင်းနဲ့ CDM လုပ်တဲ့ရဲတပ်ဖွဲ့ဝင်တရားကျော်ရှိသွားပြီဖြစ်တဲ့အကြောင်း VOA သတင်းတော့မအေးမာကပြောပြမှာပ
ါ။တရားပြည်နယ်မှာတော့လူမှုဆန္ဒပြပွဲတွေကနေ့စဉ်လို့လို့ရှိနေပြီးတပိတ်ကော်မတီကိုလာရောက်ပူးပေါင်းတဲ့ရဲတပ်ဖွဲ့ဝင်အင်အားတရားကျော်သွားပြီဖြစ်ကြောင်းမိုက်ကော်မျိုးကဆန္ဒပြလှုပ်ရှားမှုတွေမှာခေါင်းဆောင်တူဦးဖြစ်တဲ့ဘကကခေါင်းဆောင်ဟောင်းကိုကောင်းထက်ကျော်ကပြောပါတယ်
။ဟို60ကျော်ကနေကျွန်တော်တို့ concept ကိုတက်တယ်။အဲ concept ကနေစတိုက်ကြလာတယ်။ထူးခြားတာတစ်ခုကကျတော့ကျွန်တော်တို့ကနေပြည်တော်ကနေပြည်တော်မှာဒီတရားပြည်နယ်မှာရဲတွေကဝိဖြစ်တယ်အားနေတယ်ဆိုပြီးတော့မှသူတို့ပို့လာရအောင်တရားကျော်အဲ့တရားကျော်တွေက10ယောက်က CDN လောက်ပါတယ်။တရားပြည်နယ်ရောက်တော့မှတရားကျော်သွားပြီ။ဟုတ်ကဲ့။ဒါပေမဲ့သူတို့ကလုံခြုံတဲ့နေရာမှာတော့ရှိနေတယ်သူတို့ပြည်ရောက်နေလဲဆိုတဲ့ဥစ္စာကိုတော့သူတို့ကလက်ပြီးတော့စုံစမ်းထောက်လန်းနေတာရောရှိတာပေါ့ဗျာ။ပြည်ပြက်နဲ့ဟိုတောင်တန်းဒေသဖြစ်တဲ့ခါကျတော့သူတို့အဲ့ဒါကိုတော့မစုံစမ်းမထောက်လန်းနိုင်ဖြစ်နေတယ်။အဓိကတော့သူတို့ကတော့အပေးအတန်နဲ့တော့လိုက်ပြီးတော့စုံစမ်းထောက်လန်းနေတဲ့အခြေအနေတော့ရှိပါတယ်
။ရဲတပ်ဖွဲ့ဝင်တွေကတော့လုံခြုံတဲ့နေရာတွေမှာထားပေးထားပြီးသူတို့အားလုံးဟာစရုပ်ချုပ်ရေးကောင်စီလက်ထက်မှာ CDM လုပ်တဲ့ရဲဝင်တန်းများဖြစ်ကြတယ်လို့ဆိုပါတယ်။မလ၄ရက်နေ့ကတော့ကချင်ပြည်နယ်ပူတာအိုဘက်မှာလည်းရဲတပ်ဖွဲ့ဝင်အင်အား16ဦးဟာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDN လှုပ်ရှားမှုမှာပါဝင်လာကြောင်းကိုလည်းပူတာအိုမြို့ကဒေသခံတဦးကအခုလိုပြောပြပါဗျာ
။အော်အဲ့ဒါလေမနေ့ကဟုတ်မင်းလေ16ရောက်တယ်ပြော။ပြီးခဲ့တဲ့လတစ်မှာတယောက်ရှိတယ်။ဒီလကအများဆုံးပေါ့နော်။အဲသူတို့အချင်းတွေတော့ကောင်းကောင်းမသိရသေးဘူး။ဒါပေမဲ့သူတို့ကတော့အချောင်မေလို့အချောင်ကြည့်လို့တော့များမယ်ထင်တယ်
။ကချင်ပြည်နယ်ပူတာအိုမြို့မရဲစခန်းမှာတာဝန်ထမ်းဆောင်နေကြတဲ့ရဲဝန်ထမ်း16ဦးဟာရဲဝန်ထမ်းတာဝန်ကနေနှုတ်ထွက်တာမဟုတ်ပဲအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်လာတာဖြစ်ကြောင်းကိုလည်းသူတို့ရဲ့ကိုပိုင်လူမှုကွန်ရက်စာမျက်နှာတွေမှာလည်းတရားဝင်ရေးသားဖော်ပြနေကြပါတယ်။အလားတူမန္တလေးတိုင်းရဲတပ်ဖွဲ့ကတိုင်းရဲတပ်ဖွဲ့မှုရဲ့ကိုရဲရာရှိဒူရဲမှုတက်နိုင်ထွန်းကလည်း CDM လုပ်နေကြောင်းသူ့ရဲ့လူမှုကွန်ရက်မှာရေးသားဖော်ပြထားပါတယ်ရှင်။